နောက်ကိုရီးယားကအင်္ဂါနေ့မှာဒုတိယဆန္ဒပြလုပ်ခဲ့တဲ့ပေါ်ဗိုလ်ဒူးလေးမှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ရေးပေါ်တကယ်အစည်းအဝေးတစ်ခုကျင်းပနိုင်ခြင်းရှိပါတယ်။ဒီအစည်းအဝေးကျင်းပဖို့အမေရိကန်ဘက်ကတင်ပြထားတာပါ။နောက်ကိုရီးယားကအခုပြစ်လုပ်တဲ့ဒုံးကျည်ဟာအမေရိကန်ပြည်တော်စုအလက်စကာပြည်နယ်တီရောက်နိုင်တဲ့တိုက်ချင်းပြည်ပဲ့ထင်းဒုံးကျည်ဖြစ်မယ်လို့အမေရိကန်စစ်ဖက်လေးလက်ဆန်းစစ်သူတွေကတန်ရားရှိနေပါတယ်။နောက်ကိုရီးယားပေါ်ကုလသမဂ္ဂကတန်ဆာရေးယူမှုတစ်ခုပြီးတစ်ခုချထားပေမဲ့လည်းယူကရိန်းနဲ့ပိုင်ဆိုင်ရေးနောက်ကိုရီးယားရဲ့ရည်မှန်းချက်ကိုဆွလွတ်လာအောင်ဆွဲဆောင်စည်းရုံးဖို့ဘာမှလုပ်နိုင်တဲ့ပုံတော့မရှိပါဘူး။အခုနောက်ဆုံးနောက်ကိုရီးယားကဒုံးကျည်ဆန်းသက်ပြစ်လွတ်တဲ့ပေါ်နောက်ကိုရီးယားရဲ့အဓိကမှမိနိုင်ငံလည်းဖြစ်လူမျိုးရေးကောင်စီရဲ့လက်ရှိအလှည့်ကျဥပဒေလည်းဖြစ်တဲ့တရုတ်နိုင်ငံကိုလည်းတတိကောက်ဖြစ်စေခဲ့ပါတယ်။တရုတ်အနေနဲ့နောက်ကိုရီးယားကိုထိန်းထားနိုင်မှုစူးစမ်းတဲ့နေရာမှာလူတက်မှုလုံးဝမရှိတဲ့လောက်ဖြစ်နေတဲ့ပုံရပါတယ်။ဒီတော့ဒီမှာပဲနောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေရောအမေရိကန်နဲ့တောင်ကိုရီးယားကြားကြီးမားတဲ့ပူးတွဲစီရေးလေ့ကျင့်မှုတွေကိုရရထားဖို့လိုတယ်ဆိုတာရုရှားနဲ့တရုတ်တို့ကြားသဘောထားတူညီကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ချင်းချောမှုအန်ဒရယ်ကြီးထွားလာနေကြဖို့ရဆိုင်ရင်ဆိုင်ရေးသူတို့ရဲ့အစီအစဉ်ကိုတွန်းအားပေးလို့ဆောင်ဖို့တရုတ်သမ္မတစီကျင့်ချင်နဲ့ညှိနှိုင်းသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာပါတယ်။ဒုံးကျည်ဆက်သက်ပြစ်လုမှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကအင်္ဂါနေ့မှကြေညာပြီးနိုင်ငံပိုင်းအတွက်မှာပဲသမ္မတပူတင်ကအဲဒီလိုကြေညာတာပါ။